မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားကပရိပကတွေအဆုံးသတ်ပြီးငြိမ်းချမ်းရေးရစေဖို့ခရစ်စမတ်အခါသမယမှာပုံရံမင်းကြီးကဆူတောင်းလိုက်ပါတယ
် Oriente verso una tregua duratura nello Yemen e verso la riconciliazione nel Myanmar e in Iran
ဂျီမင်းနိုင်ငံမှာငြိမ်းချမ်းရေးအတွန်းရှည်စေဖို့မြန်မာနဲ့အီရန်မှာပြန်လည်တင်းမြန်ဖို့နဲ့သွေးထက်တန်ယိုမှုတွေအဆုံးသတ်ဖို့အလင်းပြနိုင်ပါစေဆိုပြီးပုံရံမင်းကြီးဖရန်စစ်ကစိန့်ပီတာကျောင်းတော်မှာခရစ်စမတ်နေ့တနင်္ဂနွေနေ့ကျင်းပတဲ့အခမ်းအနားမှာမိန့်ကြားခဲ့တာပါယူကရိန်းပေါ်ရုရှားကျူးကျော်စစ်နဲ့ကမ္ဘာတစ်ဝှမ်းကပဋိပက္ခတွေကြောင့်ရင်ဆိုင်နေရတဲ့အကြက်တဲတွေကိုအဆုံးသတ်ဖို့လည်းပုံရံမင်းကြီးကတိုက်တွန်းသွားပါတယ်ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကတော့ရုရှားကိုအန်တုပြီးတဦးနဲ့တဦးထွေးပွေရင်ခရစ်စမတ်အခါသမယကိုဖြတ်တန်းကြဖို့ခရစ်စမတ်အကြိုညမှာပြောကြားခဲ့ပါတယ်ရုရှားကစွန့်ရင်ဆိုင်ရာအခြေခံအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်လျှက်စစ်တပ်အားပြတ်တောက်နေတဲ့ယူကရိန်းပြည်သူတွေဟာစောင်းတွင်းအေးတံကိုအပူဓာတ်မရဘဲရင်ဆိုင်ရင်ခရစ်စမတ်ကိုဖြတ်တန်းနေကြရပါတယ်ယူကရိန်းအများစုဟာရှေးရိုးဆွဲရုရှားတွေလိုပဲခရစ်စမတ်ကိုဇန်နဝါရီလ9ရက်နေ့မှာအစဉ်လာအဖြစ်ကျင်းပလေရှိပေမဲ့ဒီနှစ်မှာတော့ရုရှားကိုစန်းကျင်တဲ့အနေနဲ့နိုင်ငံတကာခရစ်ယာန်ဘာသာဝင်တွေနီးတူဒီဇင်ဘာလ25ရက်နေ့မှာခရစ်စမတ်ကိုဆင်နွှဲကြတာဖြစ်ပါတယ်ခင်ဗျာ။